နိုဝင်ဘာ၈ရက်နေ့မြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Qatar Center ကကနဦးထုတ်ပြန်ချက်ကိုနိုဝင်ဘာလ၁၀ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ရမှာမဲဆန္ဒရှင်တွေအနေနဲ့လွတ်လပ်စွာရွေးချယ်မဲပေးခွင့်ရတာကိုတွေ့ရခဲ့ကြောင်းဖော်ပြပေးထားပါတယ်။ဒါအပြင်ရွေးကောက်ပွဲကော်မရှင်အနေနဲ့လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကပ်ရောဂါဆိုင်ရာစိန်ခေါ်မှုတွေကိုလည်းကြော်လွှားဆောင်ရွက်နိုင်ခဲ့ကြောင်းကိုယ်စားလှယ်တောင်းတွေပြည်တွင်းရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေသတင်းမီဒီယာတွေမဲဆန္ဒရှင်တွေဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တဲ့အပေါ်ကြီးကြီးပြောကြားထားပါတယ်။ရွေးကောက်ပွဲမတိုင်ခင်အငင်းပွားပွဲရာကိစ္စရဲ့အချို့ဖြစ်ခဲ့ပေမဲ့လည်းရွေးကောက်ပွဲနေ့မှာတော့မူမမှန်မှုတွေရှိခဲ့တယ်ဆိုတာကိုသူတို့အဖွဲ့ရဲ့လေးလာစောင့်ကြည့်မှုတွေကမတွေ့ရဘူးလို့ဆိုပါတယ်။ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကလည်းအခက်အခဲမရှိလေးလာစောင့်ကြည့်နိုင်ခဲ့တယ်ဆိုတဲ့အချက်ကိုအစိုးရကစားမှဖော်ပြပေးထားပါတယ်။ဒါပေမဲ့တက်မတော်သားကိုယ်စားလှယ်25ရက်နှုန်းအတွက်အမတ်နေရာကြိုတင်သတ်မှတ်ထားပြီးတာနိုင်ငံအတွင်းပြည်ပခါတွေဆက်ရှိနေသေးတာအကြမ်းဖက်မှုဒါမှမဟုတ်ခွဲခြားဆက်ဆံခံရမှုတွေကြောင့်လူနှစ်တန်းကျော်မဲပေးခွင့်မရခဲ့တာတွေအပါအဝင်ဥပဒေမူပေါင်းတွေကလည်းဟာကွက်တွေရှိနေသေးတာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးသွေးဟာနှိမ့်ချနေစေဖြစ်ကြောင်းကြေညာချက်မှာဖော်ပြပေးထားပါတယ်။နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီဖို့အတွက်အဲ့လိုလိုအပ်ချက်တွေကိုပြုပြင်ဖို့လိုတယ်လို့လည်းကာတာစင်တာကကြံပြုထားပါတယ်။